နိုင်ငံရေးနိုင်ငံမျိုးပိုင်းကနေအစ္စလာမ်စစ်သွေးကြော်တွေကကျောင်းသူတွေ200ကျော်ကိုပြန်ပေးဆွဲဖမ်းဆီးသွားတာနှစ်နှစ်ကြာပြီးတဲ့နောက်ပျောက်ဆုံးနေတဲ့မိန်းကလေးငယ်တွေကိုလွန်ခဲ့တဲ့လီလာကမှရိုက်ယူထားတာလို့ဆိုတဲ့ဗီဒီယိုအစ်တစ်ခုထွက်လာတာကြောင့်မိဘတွေအနေနဲ့သူတို့ကလေးတွေအသက်ရှင်နေတော့မယ်ဆိုတဲ့မျှော်လင့်ချက်ပြန်ပေါ်လာပါတယ်။ချေးပေါက်မြို့လေးမှာရှိတဲ့ကျောင်းတစ်ကျောင်းကနေ2024ခုနှစ်မှာဘိုကိုဟရမ်စစ်သွေးကြော်တွေကပြန်ပေးဆွဲသွားတဲ့မိန်းကလေးငယ်219ယောက်နဲ့ပတ်သက်ပြီးအခုချိန်ထိဘာသတင်းမှမရသလောက်ပါပဲ။အဲ့ဒီဖြစ်ရပေါ်ကဘာတော်ဝန်ပြစ်တင်ရှုတ်ချကြပြီးနိုင်ဂျီးရီးယားမှာဆန္ဒပြပွဲတွေဖြစ်ခဲ့တယ်လို့မိန်းကလေးတွေကိုကူညီချဖွေပေးမယ်လို့နိုင်ဂျီးရီးယားရဲ့မဟာမိတ်နိုင်ငံတွေကကမ်းလှမ်းကြပါတယ်။ဗိုလ်ဒူးနေကမှထွက်လာတဲ့ဗီဒီယိုထဲမှာတော့မိန်းကလေးငယ်15ယောက်ပါပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလကမှရိုက်ယူထားပုံရပါတယ်။ဒါဟာဖြင့်သူတို့ပြန်ပေးဆွဲခံရပြီးတိတ်မကြခင်မှာဘိုကိုဟာရမ်အဖွဲ့ရဲ့ဝါဒဖြန့်ဗီဒီယိုတစ်ခုထဲမှာပါခဲ့ပြီးတဲ့ကဆိုရင်အခုဗီဒီယိုဟာမိန်းကလေးငယ်တွေကိုပထမဆုံးပြန်မြင်ရတာပါ။ဗီဒီယိုထဲမှာတော့စစ်ဆေးသူတယောက်ကမိန်းကလေးငယ်တွေကိုသူတို့ရဲ့နာမည်နဲ့သူတို့ကိုဘယ်ကနေခေါ်လာလဲဆိုတာမေးမြန်းနေတာကိုမိန်းကလေးတွေကဟောက်စာနဲ့ခီဘာကူဘာသာစကားတွေနဲ့ပြန်ပြေနေတာတွေ့ရပါတယ်